မကိုးတိုင်းညောင်လေးပင်ခရိုင်နဲ့တောင်ငူခရိုင်တွေမှာစစ်ကောင်စီတပ်ကနေပြီးတော့လက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်လူသေဆုံးမှုဖြစ်ရတဲ့သတင်းကိုတင်ပြပေးကြပါမယ်။ပဲခူးတိုင်းညောင်လေးပင်ခရိုင်နဲ့တောင်ငူခရိုင်နယ်မှာစစ်ကောင်စီတပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်6ယောက်အသက်ဆုံးခဲ့ရပါတယ်။ခရိုင်နှစ်ခုထဲမှာထိခိုက်ဒဏ်ရာရသူက12ယောက်လောက်ရှိပါတယ်လို့ဒေသခံတွေကပြောပါတယ်။မြေမြုပ်မိုင်းဒဏ်ကြောင့်လည်းကိုလက်အင်ကဆုံးရှုံးရသူက10ဦးထက်မနည်းရှိပါတယ်။ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
။ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာပဲခူးတိုင်းညောင်လေးပင်ခရိုင်မိုးမြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေဖြစ်တဲ့ခမရ439တပ်ရင်းကဒေသခံကျေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ဒေသခံကျေးရွာသားတွေထိခိုက်သေးဆုံးတာတွေရှိနေတယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်
။ခမရငါခမရ439တင်ရမှာရငတိုးခင်ကျေးရွာတွေကိုလက်နက်ကြီးနဲ့ပစ်ထည့်ရတာဘူး52နှစ်အရွယ်ဒေါ်မတ်တီသေဆုံးတယ်14နှစ်အရွယ်ကောင်းခန့်သူရလွင်တဦးကထိခိုက်ကြံရတာပေါ့မလားနှစ်ဦးရှိတယ်။နောက်ဖျားလာဟာကျေးရွာကိုလည်းလက်နက်ကြီးနဲ့ခမရ439ကပဲချက်ပစ်ထည့်တာကို65နှစ်အရွယ်ဦးတင်ကြီးတယောက်ပြေဆုံးတာပေါ့နောက်60နှစ်အရွယ်ဒေါက်ွယ်သောနဲ့34နှစ်အရွယ်တင်စာဦးတို့နှစ်ဦးကဒဏ်ရရမှာလေပိတ်သလုံးခြေစား26လေးတရင်တော့43ဦးတရင်တော့အဲကျွန်တော်ဘုံပြင်းနေအကြောက်ကြီးမြို့နေလေသူမြို့နေအဲဒီမှာရှိနေရွာတွေကိုအများကြီးမှသူကနေ့တိုင်းလိုပဲလက်နက်ကြီးနဲ့ပြည့်ထည့်နေတော့လူလူလဲပြည့်အကုန်လုံးဆက်ကြည့်ရပါဘူ
းပဲခူးတိုင်းတောင်ငူခရိုင်ထန်းတပင်မြို့နယ်ထဲမှာလဲမေလ13ရက်နေ့ကလက်နက်ကြီးထိမှန်ပြီးရွာသားလေးဦးသေဆုံးခဲ့တာတွေထိခိုက်ဒဏ်ရာရတာတွေဖြစ်ခဲ့တယ်လို့လဲပြောပါတယ
်တောင်ငူခရိုင်ထန်းတပင်မြို့နယ်ထဲမှာအမသူသူတက်ရင်တွေကနေတော့ရွာလေးတွေပဲလက်နက်ကြီးနဲ့ထူးရလို့လေးဦးတည်ရပေါ့မှာ
တာငူခရိုင်ထန်းတပင်မြို့နယ်ဇရက်ကြီးတောင်ချမ်းအုပ်စုရွာလေးကုန်းကျေးရွာတွင်းကိုဇရက်ကြီးခြေဆိုင်ခလာရ83ကမေလ13ရက်နေ့ညကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အသက်84နှစ်အရွယ်ဦးကျော်စိန်အသက်52နှစ်အရွယ်မထေးကြီးအသက်49နှစ်အရွယ်ကိုထေးနိုင်အသက်18နှစ်အရွယ်မတ်ဤဘူးတော်တို့တေဆုံးခဲ့ပါတယ်အခုဆိုရင်ညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာမြေမြုပ်မိုင်းကြောင့်ထိခိုက်သူ10ဦးထက်မနည်းရှိတယ်လို့လည်း KNU ကပြောပါတယ်ဒေသခံတွေကတော့ဘယ်သူတွေမြေမြုပ်မိုင်းထောင်တယ်လဲဆိုတာကိုတော့မသိရဘူးလို့လည်းပြောပါတယ
်ရွာသားအကုန်လုံးကတော့တော်များတော့စစ်တပ်စစ်ကြောင်းထိုးလာပြီးတော့ထောင်သွားတယ်ပဲပြောရတယ်ဒါပေမဲ့ဘယ်သူထောင်လဲဆိုတော့မသိဘူးပေါ့
KNU ရဲ့သတင်းထုတ်ပြန်ထားတဲ့အရာစစ်ကောင်စီရဲ့တပ်မ89 62 63 44တပ်တွေကရွာတွေအနီးမှာမိုင်းထောင်လာလို့လည်းပြောဆိုပါတယ်စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ပြည်တွင်းစစ်ဖြစ်နေတဲ့ဒေသဖြစ်တာကြောင့်ဒေသခံတွေဟာလက်နက်ကြီးပစ်ခတ်ခံရတဲ့ဒဏ်၊လေကြောင်းတိုက်ခိုက်မှုဒဏ်နဲ့မြေမြုပ်မိုင်းအန္တရာယ်တွေကိုရင်ဆိုင်နေရပြီးဒေသခံတွေကအခုချိန်ထိဘေးလွတ်ရာကိုထွက်ပြေးပြီးနေထိုင်နေရဆဲဖြစ်ပါတယ်ရှင်
။ဒါကတော့ပဲခူးတိုင်းညောင်လေးပင်ခရိုင်နဲ့တောင်ငူခရိုင်တွေဘက်မှာစစ်ကောင်စီဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့အသက်ဆုံးရတာတွေဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေကိုမအေးအေးမှကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။